Republican Party ရဲ့သမရလောင်းပနာမရွေးချယ်ရမှာအရေးပါတယ်လို့ယူဆကြတဲ့ Iowa ပြည်နယ် Republican Party သမရလောင်းပနာမရွေးချယ်ပွဲမှာသမရဟောင်းတန်နဲ့ Trump က90ရာခိုင်နှုန်းချုံနဲ့အနိုင်ရပါတယ်။ဒါကြောင့်သူဟာလာမယ့်နိုဝင်ဘာလမှာကျင်းပမယ့်သမရရွေးကောက်ပွဲအတွက် Republican Party ရဲ့ကိုယ်စားလှယ်လောင်းပြန်ဖြစ်လာနိုင်သလားလို့စိတ်ဝင်စားမှုတွေမြင့်တက်နေပါတယ်။အမေရိကန်ပြည်တော်စုမှနေထိုင်နေကြတဲ့မြန်မာတချို့ရဲ့အမြင်ကရောဘလို့ရှိပါသလဲ။ကိုစော်မိုးချော်ကတင်ပြထားပါတယ်ရှင်
။ Republican Party ရဲ့သမရလောင်းရွေးချယ်ပွဲကို Iowa ပြည်နယ်ကနေစတင်လိုက်ပါတယ်။ January 15ရက်နေ့ညကပြုလုပ်ခဲ့တဲ့ရွေးချယ်ပွဲမှာသမရဟောင်း Donald Trump, Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis, ကုလသမဂ္ဂဆိုင်ရာ American သံအမတ်ကြီးဟောင်း Nikki Haley တို့အဓိကပါဝင်ရှင်ပြိုင်ခဲ့ပါတယ်။သမရဟောင်းဒေါ်နယ်ထရန့်က51ရာခိုင်နှုန်းနဲ့အနိုင်ရရှိသွားပါတယ်။အိုင်အိုဝါပြည်နယ်အတွက် delegate ကိုကိုယ်စားလှယ်40ရှိတဲ့အထက်ကဒေါ်နယ်ထရန့်ကို20ကထောက်ခံပါတယ်။ဒါကြောင့်အိုင်အိုဝါပြည်နယ်သမရလောင်းရွေးပွဲဟာအရေးပါရတာပါလဲ။အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့နိုင်ငံရေးလေးလာသုံးသပ်သူ NLD လွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာတင်းစွေကအခုလိုမြင်ပါတယ်
။ဒီအိုင်အိုဝါမှာကသူအဆင့်အဆက်လို့လို့ဒီ Republican သမ္မတလောင်းတို့အရင်ကြည့်ကြတယ်သူကသမိုင်းကြောင်လေးလည်းရှိတာပေါ့ဟိုမတော်တဆဟိုသမိုင်းကြောင်ဖြစ်တယ်လို့သူတို့သုံးသပ်ကြတာပေါ့ Iowa မှာနိုင်တဲ့သမ္မတလောင်းပါလေတကယ်သမ္မတလောင်းအစ်စ်ဖြစ်လာဖို့အလားအလာရှိတယ်ဆိုပြီးတော့တွေ့ကြတဲ့အတွက် Iowa ကိုဟိုအာယုံစိုက်ပြီးတော့ကြိုးစားကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျ Republican Party ရဲ့သမ္မတလောင်းရွေးပွဲကိုပြည်내တစ်ခုချင်းစီအလိုက်လှုပ်သွားမှာဖြစ်ပြီးIowa အပြီးမှာတော့ New Hampshire ပြည်နယ်ကိုဆက်မှာဖြစ်ပါတယ် Republican မှာ delegates ကိုကိုယ်စားလှယ်ပေါင်း2400ရှိတဲ့အထက်ကသမရလောင်းဖြစ်ဖို့အတွက်အနည်းဆုံး1215ယောက်ရဲ့ထောက်ခံမှုကိုရရှိရမှာဖြစ်ပါတယ် Donald Trump ရဲ့အလားဘယ်လိုရှိပါသလဲ ဒေါက်တာတင်းစွေကအခုလိုဆက်လက်သုံးသပ်ပါတယ
်အလားဆိုတော့သူကကောင်းတာမှန်တယ်ခင်ဗျညင်းလို့မရဘူးဘာကြောင့်လဲဆိုမီဒီယာဒီအားလုံးရဲ့သူတင်ဆက်ချက်တွေကြည့်လို့ရှင်သူကမာပဲဖြစ်နေနေ Republican တဲ့မှာတော့သူကိုရှင်နိုင်တဲ့တခြားသမ္မတလောင်းတွေတဲ့သူကသားတဲ့အနေထားတရက်ကိုသူကဆုတ်ကင်နိုင်တဲ့တွေ Now Primary Caucus Team မှာလည်း Trump ကလည်းလာလာကောင်းနေလို့ပဲဟိုမြင်ပါတယ်ခင်ဗျ
တပတ်မှာလည်းသမ္မတဟောင်း Donald Trump ကိုရာဇဝတ်မှုကြီးလေးမှုအတွေ့ဆွဲချက်ပေါင်း90ချက်နဲ့တရားစွဲဆိုထားပါတယ်2020ခုနှစ်ရွေးကောက်ပွဲရှုံးတဲ့ဒီ January လထဲမှာအမေရိကန်သမိုင်းမှာအတော်အကြီးတန်ခဲ့တဲ့လွတ်တော်အစအဦးကိုဝင်ရောက်စီးနင်းခဲ့တဲ့ကိစ္စမှာသူတာဝန်ရှိတယ်လို့စစ်ဆဲခံထားရပြီးသူ့ကိုတမရပြန်မဖြစ်အောင်တားဆီးကြပါလို့တိုက်တွန်းမှုတွေလည်းရှိပါတယ်။ဒေါက်တာတင်းစွေကအခုလိုသုံးသပ်ပါတယ်
။ဒေါ်နယ်ထရမ့်ကအဲ့လောက်ကြီးမားတဲ့ရာဇဝတ်မှုကြီးကိုကျော်လွှားဖို့သူကတမတရာလူရမှာပဲဖြစ်မဲ့တွေ့သူ့ဘက်ကလည်းပြူဟာချကြထပ်ပြီးတော့ဆီးရမှာလေခင်ဗျ။ဒီနေရာမှာအဆုံးဖြတ်တာတော့မေးပေးမဲ့လူတွေပဲကိုမြင်ပါတယ်ခင်ဗျ။အ
ိုင်အိုဝါသမ္မတလောင်းယူဘက်အပြီးမှာတော့ဒေါ်နယ်ထရန့်ဟာရီပါဘလီကန်သမ္မတလောင်းပြန်ဖြစ်လာနိုင်တဲ့အလားအလာတွေရှိလာနေတယ်လို့သုံးသပ်မှုတွေရှိပါတယ်။ဒေါက်တာတင်းစွေကအခုလိုမြင်ပါတယ်
။အမေရိကန်မဲဆန္ဒရှင်တွေကလေဟိုခက်ဆန်းလာမယ်ပေါ့နော်။သမ္မတယူကောက်ပွဲကြီးကြည့်လို့ရှိရင်ပြီးခဲ့တဲ့သူသမ္မတဖြစ်ခဲ့တဲ့ယူကောက်ပွဲကိုကြည့်လိုက်လို့ရှိရင်သူရဲ့ဩဇာလွန်မှုကြီးမားလွန်းတာကိုအဲ့ဒီဩဇာအရှိန်နောက်မှာကပ်ပါတဲ့လူတွေရှိတယ်။နောက်တစ်ခါရိုးရိုးပဲကြည့်ပြီးတော့ဟာဒီလူကတော့ဟိုလူတဲ့အဲဒါလောက်တဲ့ဆိုတော့ရိုးရိုးမြင်တဲ့လူတွေလည်းရှိတဲ့အတွက်အခုလည်းပဲသူသမ္မတလောင်းပြန်ဖြစ်နိုင်ပြီးတော့ဒီမိုကရက်တစ်သူကမနိုင်ဘူးလို့မပြောနိုင်ဘူးဆိုတော့အဆင့်လောက်တော့ရောက်နေပြီလို့ကျွန်တော်မြင်ပါတယ်ခင်ဗ
ျသမရဟောင်းဒေါ်နယ်ထရန့်ကတော့အိုင်အိုဝါပွဲအနိုင်ရအပြီးမှာလာမယ့်ရွေးကောက်ပွဲမှာသူနိုင်မယ်ဆိုတဲ့ယုံကြည်မှုမျိုးတွေနဲ့အမေရိကန်ပြည်သူတွေစီးလုံးညီညွတ်ကြပါလို့ပြောဆိုသွားခဲ့ကြောင်းပါခင်ဗျ